မြန်မာနိုင်ငံမှာယင်းနှိမ့်ညှို့နှံနေတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့အခုလာမဲ့ဇူလိုင်လ၁ရက်နေ့မှာတာဝန်သိယင်းနှိမ့်ညှို့နှံမှုဆိုင်ရာပထမဆုံးအစီအခံစာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုတင်သွင်းကြရမှာဖြစ်ပါတယ်။ဒီစီစဉ်ဟာမြန်မာနိုင်ငံအတွင်းမှာတာဝန်သိယင်းနှိမ့်ညှို့နှံမှုတွေဖြစ်ဖို့နဲ့မြန်မာနိုင်ငံအပြောင်းလဲတွေအားဖြစ်စေဖို့ရည်ရွယ်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ပြောဆိုပါတယ်။ဒီအကြောင်းကိုတော့ကုသညိုကဆက်ပြီးပြောပြပါမယ်ရှင်။
မြန်မာနိုင်ငံမှာအမေရိကန်ပြည်တော်စုရဲ့ယင်းနှိမ့်ညှို့နှံမှုတွေမလုပ်ဖို့ပိတ်ဆို့ထားတာကိုယာယီစိုက်ငံ့တဲ့အကြောင်းကြေညာလိုက်ပြီးကြတဲ့ကမြန်မာနိုင်ငံတွင်းဒီအမေရိကန်ယင်းနှိမ့်ညှို့နှံမှုတွေအနေနဲ့တာဝန်သိယင်းနှိမ့်ညှို့နှံမှုတွေဖြစ်ဖို့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ပုံမှန်အစီရင်စာတင်ရမယ်ဆိုပြီးတော့ထည့်သွင်းထားခဲ့တာပါအခုတစ်ခေါက်မှာတော့ဒီအစီရင်စာထဲမှာပါရမယ့်အကြောင်းရပ်တွေကိုပို့ပြီးတော့အသေးစိတ်ဖော်ပြလိုက်တာဖြစ်တယ်လို့ပဲပထမဆုံးအစီရင်စာတင်ရမယ့်ရပ်ကိုလည်းအတိအကျကြေညာလိုက်တာဖြစ်ပါတယ်ဒေါ်လာ5သိန်းအထက်ယင်းနှိမ့်ညှို့နှံထားတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့အခုလာမယ့်ဇူလိုင်တရနေ့မှာပထမဆုံးအစီအစဉ်စာတင်သွင်းမှုအမေရိကန်နိုင်ငံရဲ့ဌာနကမနေ့ကထုတ်ပြန်ပါတယ်။အစီအစဉ်စာထဲမှာပါဝင်ရမယ့်အချက်တွေတဲလူခွင့်ရေးလေးစားလိုက်နာမှုနဲ့သဘောပတ်ဝန်းကျင်ထိခိုက်မှုတွေရှိမရှိအကဲဖြတ်သုံးသပ်ချက်တွေထည့်သွင်းဖို့ပါဝင်တယ်လို့နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုနိုင်ငံရဲ့ဌာနအရာရှိတဦးကအခုလိုပြောပါတယ
်။ US persons are required to report on a range of policies and procedures with respect to their investments in Burma.including human rights
မြန်မာနိုင်ငံတွင်ယင်းနှိမ့်ညှို့နှံမှုတွေမှာအမေရိကန်ပြည်အောင်စုရဲ့မူဝါဒပိုင်းနဲ့လုံထုံးလုံနေတွေနဲ့ကိုက်ညီမှုရှိမရှိအမေရိကန်နိုင်ငံသားတွေအနေနဲ့ပြန်ပြီးတော့အစီရင်ခံဖို့လိုအပ်ပါတယ်ဒီထက်မှာလူ့အခွင့်အရေးအလုံသမားအခွင့်အရေးမြေယာအခွင့်အရေးလူမှုအဖွဲ့အစည်းတွေအရေးပါသူတွေနဲ့ညှိနှိုင်းတိုင်ပင်မှုတွေတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်လို့ဥဆောင်ဥရွေးပြမှုအာဂရီလိုက်စားမှုတိုက်ဖျက်ရေးလုံခြုံရေးဆိုင်ရာစီမံဆောင်ရွက်မှုတွေလုံငယ်ရည်များဆိုင်ရာကြုံနိုင်တဲ့အနေနဲ့စိုးကျိုးတက်ရောက်မှုတွေကိုအကဲဖြတ်ပြီးတော့ရှော့ချနိုင်မှုအစိုးရကိုငွေပေးချေမှုမြမရေနံနဲ့တဘာဝတန်ငွေလုပ်ငန်းနဲ့ယင်းနှိမ့်ညှို့နှံလုပ်ကိုင်မှုမြမစစ်တပ်ဒါမှမဟုတ်ရင်အစိုးရမဟုတ်တဲ့တခြားလက်နက်ကိုင်တွေနဲ့ထိစပ်မှုအစားအာတွေကိုအစီရင်ခံတဲ့အထက်မှာထည့်သွင်းရမှာဖြစ်ပါတယ
်ဒီအစီရင်စာဟာအများပြည်သူကိုထုတ်ပြန်မှုဖြစ်ပြီးတော့မြမနိုင်ငံတွင်းကယင်းနှိမ့်ညှို့နှံမှုတွေနဲ့ပတ်သက်လို့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုယ်တိုင်လည်းပါဝင်စောင့်ကြည့်နိုင်မှုရွေတယ်လို့နိုင်ငံရေးဌာနထုတ်ပြန်ချက်မှာပါရှိပါတယ်။တစ်ဖက်မှာဒီမြန်မာနိုင်ငံတဲကနိုင်ငံရေးစီးပွားရေးအပြုပြင်ပြောင်းလဲမှုတွေလုပ်တဲ့နေရာမှာဒလူယင်းနှိမ့်ညှို့နှံမှုတွေကပိုပြီးတော့အားဖြစ်စေဖို့လည်းအချက်တစ်ချက်ပါပါတယ်။အမေရိကန်ယင်းနှိမ့်ညှို့နှံမှုတွေဟာတာဝန်သိယင်းနှိမ့်ညှို့နှံမှုတွေဖြစ်ဖို့အတွက်စံပြသဘောမျိုးဖြစ်လိမ့်မယ်လို့ယူဆတဲ့အကြောင်းနိုင်ငံရေးဌာနအရာရှိက VOA ကိုပြောပါတယ်။
The United States supports the Burmese government's ongoing reform efforts and believes that the participation of US businesses in Burma's
American ပြည်အောင်စုအနေနဲ့မြန်မာအစိုးရရဲ့လက်ရှိပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုထောက်ခံပါတယ်ရှင်။ဒီမြန်မာစီးပွားရေးမှာ American စီးပွားရေးလုပ်ငန်းတွေပါဝင်လာခြင်းအပြင်တာဝန်သိယင်းနှိမ့်ညှို့နှံမှုနဲ့စီးပွားရေးလုပ်ငန်းတွေအတွက်စံပြဖြစ်လာနိုင်မယ်လို့လည်း American ပြည်အောင်စုကယူဆပါတယ်။ဒီလိုမျိုးယင်းနှိမ့်ညှို့နှံမှုတွေကြောင့်နောက်ထပ်အပြောင်းအလဲတွေဖြစ်လာဖို့စီးပွားရေးဖွံ့ဖြိုးမှုအပအဝင်တိုးတက်မှုတွေရှိလာဖို့နဲ့မြန်မာပြည်သူတွေရဲ့စားဝတ်နေရေးအတွက်အထောက်အပံ့တွေဖြစ်လာနိုင်မယ်လို့ယူဆပါတယ
်။အမေရိကန်ပြည်တော်စုအနေနဲ့မြန်မာနိုင်ငံတွင်းယင်းနှိမ့်ညှို့နှံမှုတွေလုံခြုံရေးပြီးလိုက်ချိန်မှာပဲတစ်ဆက်တည်းဒီလုပ်ငန်းတွေကိုစောင့်ကြည့်သွားမှာဖြစ်တယ်လို့လူခွင့်ရေးချိုးဖောက်မှုတွေသဘောပတ်ဝန်းကျင်ထိခိုက်မှုတွေမရှိအောင်လည်းဂရုစိုက်မှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောခဲ့ပါတယ်။စီးပွားရေးပိတ်ဆို့မှုတွေကိုယာယီအားဖြင့်ဆိုင်းငံ့လိုက်တာကြောင့်အမေရိကန်စီးပွားရေးလုပ်ငန်းတော်များများကလည်းမြန်မာနိုင်ငံထဲမှာယင်းနှိမ့်ညှို့နှံမှုအတွက်စိတ်ဝင်စားလာခဲ့ပြီးတော့မြန်မာနိုင်ငံကိုတွားရောက်လေ့လာမှုတွေရှိကြပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့စိတ်မချသေးတဲ့နိုင်ငံအခြေအနေနဲ့အမေရိကန်ဘက်ကလည်းစီးပွားရေးပိတ်ဆို့မှုတွေကိုလုံးဝရုပ်သိမ်းသေးတာမဟုတ်လို့အတော်များများကတော့တွန့်ဆုတ်နေသေးပါ။ယင်းနှိမ့်ညှို့နှံမှုတွေကိုယာယီခွင့်ပြုပေးပြီးကြတဲ့ကတော့အမေရိကန်မြန်မာကုန်သွယ်တန်ဖိုးဟာအရင်ကတက်တော့ပိုတိုးလာပါတယ်။အခုနှစ်ပထမ3လပတ်အတွင်းမှာအမေရိကန်မြန်မာကုန်သွယ်ရေးတန်ဖိုးဟာဒေါ်လာတန်90ရှိခဲ့ပြီးတော့89တန်ကတော့အမေရိကန်ကနေပြီးတော့တင်ပို့တဲ့ပမာဏဖြစ်ပါတယ်။ဒါပေမဲ့လည်း2012ခုနှစ်ဒီမြန်မာနဲ့နိုင်ငံတကာကုန်သွယ်မှုပမာဏဟာဒေါ်လာဘီလီယံ20ရှိခဲ့တာမို့လို့အမေရိကန်မြန်မာကုန်သွယ်မှုတန်ဖိုးဟာနှိုင်းယှဉ်တော့တိတ်ကြီးကြီးမားမားကြီးမဟုတ်သေးပါဘူး။မြန်မာသမ္မတဦးသိန်းစိန်အမေရိကန်ပြည်ထောင်စုကိုပြီးခဲ့တဲ့ရက်ပိုင်းကလာရောက်စဉ်အတွင်းမှာလည်းအမေရိကန်မြန်မာနှစ်ဖက်ဒီကုန်သွယ်ရေးနဲ့ယင်းနှိမ့်ညှို့နှံမှုဆိုင်ရာအခြေခံမူပေါင်းသဘောတူညီချက်တရက်ကိုလက်မှတ်ထိုးခဲ့ကြပါတယ်။ဒါဟာမြန်မာနိုင်ငံတွင်းယင်းနှိမ့်ညှို့နှံမှုတွေအတွက်လိုအပ်တဲ့စီးပွားရေးအဆောက်အအုံတွေပြင်ဆင်ဖို့ကနေဦးခြေလှမ်းဖြစ်တယ်လို့လည်းသိရပါပါတယ်ခင်ဗျာ။